ထမဆုံးချင်းတရုတ်နိုင်ငံခီးစဉ်ဖြစ်ဘီဂျင်းမြောက်ကိုဒီနေ့ပဲရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီချင်းပြင်းနဲ့တွေ့ဆုံပြီးကုန်သွယ်ရေးကိစ္စသာမကမြောက်ကိုရီးယားအရေးကိုလည်းအာရုံစိုက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားကနျူကလ িয়ার စီစဉ်တွေကိုဆွလုပ်ဖို့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်လက်ဖြစ်ကိုတွယ်ကလက်ဖြစ်တဲ့တရုတ်နိုင်ငံကိုဖိအားပေးဖို့သမ္မတထရန့်ဟာရည်ရွယ်ထားကြောင်းလည်းအင်ဂျီနိုတောင်ဝင်ရှိသူတွေပြောဆိုထားကြပါကျောင်းနယ်ခီးစဉ်မတိုင်းမီရောက်ရှိခဲ့တဲ့တောင်ကိုရီးယားနိုင်ငံကလွတ်တော်မှာဒီနေ့ဆော့ဘန်ကြွချတဲ့မိန့်ခွန်းထဲမှာတော့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အနေနဲ့နျူကလ িয়ার လက်နက်တွေကိုဆွတ်လုပ်ပြီးလမ်းကြောင်းမှန်ကိုရှောက်လန်းဖို့ပြောဆိုကြပါတယ်။အမေရိကန်နဲ့မဟာမိတ်တွေရဲ့လုံခြုံရေးဘုံချိုးစည်းဝိုင်းနဲ့လွတ်လပ်မှုတွေကိုအကောက်အွယ်ပေးဖို့မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါဖြစ်ပါတယ်။ဒီနေ့မှာလည်းအမေရိကန်လေရင်တင်သမော၃စင်းနဲ့နျူကလ িয়ার ယာဉ်ကိုသမောတွေပါတဲ့ရေတပ်အုပ်စုကလည်းဒီတိုင်းမှာရောက်ရှိနေပြီးတမန်ဆောင်ကတော့ကိုရီးယားကျွန်းဆွယ်မှာအမေရိကန်ကစေတရာနေရာယူထားကြောင်းပြောဆိုသွားပါတယ်။နျူကလ িয়ার နဲ့ဖြစ်စည်းကိုချင်းချောက်နေတဲ့အစိုးရအရာတစ်ယောက်ကိုကမ္ဘာကြီးအနေနဲ့တိကျလက်ပိုက်ရှိနေမှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါ။တောင်နဲ့မြောက်ကိုရီးယားနိုင်ငံခြားကလူမျိုးတစ်ဖွဲ့တွေထူးထက်တဲ့ချက်ထားတဲ့စစ်မှန်ဆုံးကိုတမန်ဆောင်ဒီနေ့ပြောင်းအောင်အစီအစဉ်ကတော့ရာသီဥတုအခြေအနေကြောင့်ဖြစ်ခဲ့ရပါတယ်။